လူငယ်ရဲ့အပတ်အတွင်းထိုင်းနိုင်ငံကနေတရုတ်နိုင်ငံကိုပြန်ပို့ခဲ့တဲ့ဝီဂါလူမျိုးစုနယ်ဝင်တွေဟာ IS စစ်သည်ကြွားတွေနဲ့တွားရောက်ပူးပေါင်းဖို့အတွက်အခုအခါမှာတူရကီ၊ဆီးရီးယားနဲ့အီရတ်နိုင်ငံတွေကိုသွားနေကြတယ်လို့တရုတ်နိုင်ငံကပြောပါတယ်။အမေရိကန်ပါဝင်ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကအခုလိုနေရရင်ပြန်ပို့ခံရတဲ့ဝီဂါလူမျိုးစုတွေအနေနဲ့ဖိနှိပ်မှုတွေရင်ဆိုင်ရမှာကိုဆိုရင်ကြောင့်ပြစ်တင်ဝေဖန်ခဲ့ကြတဲ့ပေါ်တရုတ်နိုင်ငံကလည်းပြန်လည်ခြေပပြောဆိုခဲ့ပါတယ်။နိုင်ငံကူးလက်မှတ်အထူးကန်ဆောင်ပြီးသွားလာတာဟာတကဘာလုံးကအတိမတ်ပြုထားတဲ့ရာဇဝတ်မျိုးဖြစ်ပြီးတရားမဝင်နေထိုင်တာနဲ့လူမောင်ခိုကူးမှုတိုက်ဖျက်ရေးဆောင်ရွက်တဲ့အနေနဲ့တရုတ်နိုင်ငံကိုထိုင်းနိုင်ငံကနေပြန်လည်ပို့ဆောင်တာဟာလုံရိုးလုံစင်အတိုင်းနိုင်ငံချင်းပူးပေါင်းဆောင်ရွက်တာသာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချွန်ရင်းကပြောပါရယ်အခုလိုနေရပြန်ပို့ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ပြစ်တင်ဝေဖန်မှုပေါ်တရားဝင်ဆန့်ကျင်ကန့်ကွက်သွားပြီးပြီလို့လည်းတရုတ်နိုင်ငံသားရေးဌာနကပြောပါရယ်တရုတ်နိုင်ငံကိုပြန်ပို့ခံခဲ့ရတဲ့ဝီဂါလူမျိုးတရား9ဦးတည်းက73ဦးဟာအကြမ်းဖက်လှုပ်ရှားမှုတွေနဲ့ဆက်နွယ်ပတ်သက်ခဲ့ပြီးတဲ့နောက်အခုခါမှာတရုတ်နိုင်ငံကနေထွက်ပြေးသွားကြတယ်လို့နိုင်ငံပိုင်သတင်းဌာနဆင်ဝါကပြောပါရယ်